VOA ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆုမြတ်မောင်ပါ။ COVID-19 ကာယရောဂါဖြစ်နေတဲ့ကာလအတွင်းမှာစိတ်ကျန်းမာရေးကိုလည်းအလေးထားအာရုံစိုက်ကြဖို့အတွက်ကုလသမဂ္ဂကတိုက်တွန်းထားပါတယ်။ကာယရောဂါရဲ့တည်ရောက်မှုကစိတ်ကျန်းမာရေးအပေါ်ထိခိုက်တယ်ဆိုတာကိုရှော့မတွက်ဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကိုရိုင်းကပြောကြားထားတာပါ။အခုခေတ်မှာလူနာနဲ့ဆရာဝန်တနည်းအားဖြင့်ရှိနေကြပေမဲ့ဒီပညာရှိစုကြောင့်လိုအပ်တဲ့ကုသမှုတွေကိုလုပ်ပေးနိုင်ကြပါတယ်။ဒါကြောင့်စိတ်ပိုင်းဆိုင်ရာကျန်းမာရေးအတွက်အွန်လိုင်းကနေဘလို့တိုင်ပင်ဆွေးနွေးအကြံပေးနေတယ်ဆိုတာသိရအောင်လို့ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကဆေးရောဂါအထူးကူဆရာဝန်ကြီးဒေါက်တာရေမန်တင်ဝေကိုမေးချထားပါတယ်။ဒေါက်တာရေမန်တင်ဝေဟာရန်ကုန်ဆေးတက္ကသိုလ်တင်းနဲ့နှစ်ရဲ့ဂုဏ်သုဆောင်ပါမောက်ခလည်းဖြစ်ပါတယ်
။ကျွန်တော်ဒီနိုင်ငံကြီးမှာတော့ Tele Health ပေါ့လေ။တဲ့လို့ဆိုရင်တယ်လီဖုန်းနဲ့သူတို့တိုင်ပင်ဆွေးနွေးတယ်အဲ့ဒါ Skype နဲ့အဲ့လို technology နဲ့သူတို့ဆက်လက်ပြီးတော့ကျွန်တော်တို့ social ပေးပါတယ် social ပေးတဲ့အခါမှာနံပါတ်1ကတော့သူ access လုပ်ပေးရမှာပေါ့လေဘလို့အခြေအနေမှာသူတို့ရှိတယ်လေတချို့ကလည်းပဲအဲ့ဒီအခြေအနေမှာကိုသူကစိတ်အားဖြင့်ကြမ်းကြုတ်လာပြီးတော့အဲ့ဒါသူအထက်မှာကိုမိသားစုတွေကတော့ကစားဖြစ်ရနေပြီးတော့ domestic violence ဖြစ်တာလို့တွေလည်းဖြစ်နိုင်တယ်ဒီခါကျတော့သူတို့မှာ self harming behavior ဆိုပြီးတော့မိမိကိုယ်ကိုမိမိနော်လောက်ချင်တဲ့စိတ်တွေပေါက်ပေါက်လာတာရှိတယ်ဒါတွေကသူတို့ကဘာကြောင့်ပဲအခြေအနေရလာတော့လဲဘယ်တော့ထိသူတို့ကစိတ်ကကြနေတယ်လဲစိတ်ကကြတဲ့ဥစ္စာကတာမန်ပဲလားစိတ်ကကြတဲ့ဥစ္စာယောဂါကြီးဖြစ်နေသလားနော်ဒါသူ့ရဲ့အမှုချက်ကတာမန်နဲ့ဘယ်တော့လွန်ခဲ့နေတယ်လဲနောက်တစ်ခါကျတော့တချို့ကြတော့လည်းပဲနော်တရက်သေးစားအောင်သုံးတဲ့လူတွေရှိတယ်အဲ့ဒါဒီဘုကျွန်တော်တို့က assess လုပ်မယ်တတ်နေသလားကျွန်တော်တို့ဒီ health professional တွေ health service တွေသူဆက်ပြေးပြပါဘူး။မော်နီတာလုပ်ပြပါဘူး
။အရင်တော့လိုမျိုးအပြင်းမှလို့လူတွေ့ပြီးတော့ပြောဆိုကူတရတာမျိုးမဟုတ်တဲ့အတွက်ကြောင့်မလို့အခက်ခဲတွေရောတွေ့ရလားရှင
်။များသောဖြစ်တော့ကျွန်တော်ကစိတ်ဓာတ်ဆိုင်ရာယောဂါကူတရတယ်ဆိုတော့အဲ့လူကိုကျွန်တော်လူချင်းတွေ့ပြီးတော့မှအဲသူပြောတဲ့အနေထားအခြေအနေသူရဲ့ကိုဟန်အမှုရာအဲ့ပုံမူတည်ပြီးအကုန်လုံးကျွန်တော်ကဟို assess လုပ်ပြီးတော့ကြောက်ရကြောက် report ဆိုရအောင်ယူပြီးတော့မှကျွန်တော်ကူထုံးရတယ်လူကြတာပေါ့နော်။အခုကျတော့ဟိုတယ်လီဟဲလ်ဆိုပေမဲ့လည်းခါကြတော့လေဟလာဟိုတယ်လီဖုန်းတော့ပဲပြောလို့ရတာရှိတယ်အဲဒီခါလေးကြတော့လေ Skype ပေါ်လို့ကြတော့လေပဲစက်တက်ဆက်တာလုပ်ပြီးပြောရတာပေါ့လေကျွန်တော်မြန်မာကြတော့လေအဲ့လိုကျွန်တော်မလုပ်နိုင်တဲ့လူကြီးရှိတယ်တယ်လီဖုန်းနဲ့ပြောတဲ့ခါကြတော့ခုနကလိုပြောတဲ့မြန်မာချင်းဆိုင်တွေ့တဲ့ခါမျိုးနဲ့ကျွန်တော်ကအကဲဆက်လို့မရတော့ပေါ့ဒါပေမဲ့ဒီလို COVID ဖြစ်တဲ့ခါကြတော့အဲ့ဒီမှာကျွန်တော်အတွေ့အကြုံပေါ့လေသူတို့ဆိုတော့ appreciate လုပ်တယ်အဲ့ဒီမှာသူရဲ့ပြောခြင်းနဲ့ဆိုခြင်းနဲ့စကားတွေကကုန်ထွက်လာတယ်သူအချင်းတူလို့တွေ့မှာပေါ့နော်သူ့မှာအရေးကြီးတဲ့ဟာချက်ချင်းတော့ပြောပြီးလက်စာဖြစ်ပေါ်တယ်ပေါ့အဲ့ဒါကိုကျွန်တော်တို့ကဟိုအနောက်ကလိုက်ပေါ်ပြီးတော့ဒီအချင်းတူလို့တွေ့မှာသူ့ရဲ့ခံစားချက်ကိုကျွန်တော်ပတ်ပို့ပြလို့ရတယ်ပေါ့နော်အဲ့တော့လေးအကျိုးရှိတယ်ခင်ဗျအဲ့ဒါလေဒီတီကာလာမှာပေါ့နော်အ
ဲ့တော့ပို့ပြီးတော့သူ့တာရာမှာထိရောက်တယ်လို့ဆရာဟိုပြောနေ
တာပေါ့တော့ထိရောက်တယ်ခင်ဗျဘာလို့ဆိုတော့ဟိုဒီဥစားတော့ကုထုံးတော့ကုထုံးပဲဒယ်လီဟက်ဆိုပြီးတော့သူတို့တိုင်ပြီးမဲ့ဆွေးနွေးပဲသူတို့အရေးကြီးတာပြောမယ်ဆိုပေမဲ့သူတို့စိတ်ထဲမှာကိုဗစ်ကခံစားချက်ပေါ့နော်ဒီရောဂါယူသွားကြောက်ကြရစီရဆိုးရိမ်စိတ်ရှိတယ်နော်သူ့မိသားစုကပူပန်နေစီတယ်သူ့အတွက်ပူပန်နေစီတယ်အဲသူကနေမကောင်းရင်သူတောက်တဲ့ဆေးကိုသူသိချင်တာလေးတွေရှိတယ်ဒါဒီအကုန်လုံးကိုသူကစုစည်းပြီးတော့အချီတူတူတွေ့မှာသူကကောင်းပြီးပြောနေတဲ့အနေအထားရှိတယ်ဆိုတော့ကျွန်တော်တို့အနေနဲ့ therapeutic အနေနဲ့ပြောရမယ်ဆိုရင်ပို့ပြီးတော့ထိရောက်တယ်လို့ကျွန်တော်ခံစားရတယ်
ဆိုအဲ့လိုမျိုးဟိုခံစားချက်တွေဖြစ်လာရပေါ့နော်အဲ့လိုမျိုးစိတ်ဆိုးတာတွေဒေါသထွက်တာတွေဒီစိတ်တော့ကရောက်မှုတွေဖြစ်လာရဆိုအဲ့ဒီဟာတွေကိုတတ်တာရရအောင်ဟောဆရာတို့လို့အဲဟိုဆေးယောဂဆရာအထူးကုဆရာဝန်ကြီးတွေအနေနဲ့ဘယ်လိုမျိုးအကြံပေးနိုင်ပါလဲရှင
်ဒါကူရန်ကော fear response ဆိုတာကပါမန်ပဲဖြစ်တဲ့အတွက်ကြောင့်သူ့မှာရှိတဲ့ငိုလက်ရှိရှိပြီးသား resilience ဆိုတဲ့ဥစ္စာပေါ့နော်ပြုထောင်ပေးဖို့ရနောက်ပြီးတော့သူ့ရဲ့ wellness ပေါ့နော်သူ့ရဲ့ကျန်းမာရေးကိုပို့ပြီးတော့ပြုထောင်ပေးတဲ့အနေနဲ့သူရဲ့ coping mechanism တာသူအဖြစ်အခြေရှိရင်သူဘယ်လိုကင်ပိန်းကောင်းမလဲဘယ်လိုဖြေရှင်းရမလဲနော်သူအဲ့ဒီဟာကိုကျွန်တော်တို့ကသူတို့ကိုဖြေမှပြီးတော့စူးလေးတိုင်ပြီးပြီးကူညီပေးတဲ့နည်းနဲ့ကျွန်တော်တို့သူတို့ကိုကူညီပေးဖို့လုပ်ရဲတချို့ကြတော့လည်းပဲယောဂအခန်းရှိတဲ့လူတွေစိတ်ကြမ်းတွေချို့တဲ့လူတွေကြတော့ငိုရဲကွာဆိုတော့ anxiety ယောဂရှိပြန် OCD ဆိုပြီးတော့ obsessive compulsive disorder ဆိုတဲ့ယောဂရှိပြန် mood ယောဂဖြစ်တာဒီရှိတယ်အဲ့ဒီလူတွေကြတော့အဲ့ဒီသူတို့ပြင်းထန်တဲ့ stress ကြီးအောက်မှာရောက်တဲ့ဆာမှာသူတို့ရဲ့ငိုရှိတဲ့ယောဂါနေပြီးတော့ relapse လို့ခေါ်တော့ဗောပြန်ဖြစ်လာတာရှိတယ်။အင်မတန်ဆိုးရင်ကြောက်ကြတာများတာလည်းရှိတယ်။အဲ့ဒါတွေကြတော့လေကျွန်တော်တို့ကသူတို့ကိုတိုင်ပင်ဆွေးနွေးခြင်းအားဖြင့်သူတို့ assess လုပ်ပြီးလို့ပါတယ်။
အခု COVID-19 ဖြစ်နေတဲ့ခါကျတော့ဟိုသွားလာတာလည်းအရင်လိုတိတ်ပြီးတော့မလွယ်တော့ပါဘူးအထူးသဖြင့်ဒီအသွားလာကန့်သတ်မှုရှိတဲ့နေရာတွေမှာဆိုလို့ရှိရင်ပို့ပြီးတော့ဆိုးပါတယ်အဲ့တော့အဲ့လိုမျိုးအခြေအနေမျိုးမှာပေါ့နော်ဒီဆိုးရိမ်ကြောင်းကြားမှုလွန်ကဲနေတဲ့သူတွေကိုရောသူတို့စိတ်သက်သာရရအောင်လို့ဘယ်လိုမျိုးလုပ်ပေးလို့ရနိုင်ပါလဲရှင
် Anxiety များတဲ့လူဆိုလို့ရှိရင် Anxiety ကိုဖြေလျှော့ဖို့အတွက်ကိုသူတို့ Anxiety Management ဆိုတဲ့နည်းလေးတွေသူတို့ပြောပြတာပေါ့သင်ကြားပြတာပေါ့ဥပမာဆိုတော့controlling the you know breathing exercise na era lu chin a phin ko ma shi de imitan ko so wa ni de catastrophic thoughts so ye no a chi de phi si da de sit phi si da de ai thoughts lu belo chin chin aw lou ka le so ai ni de de tan lu tharu pyat da pi lu ya de nya daw a phin tharu phit de so da ga di a so yin chauk jat lu ne yoga phit de so da ga ai a chauk jat lu ba pi lo ma breathing ga chyan ko myan da de phoe chaung le win le thwet paw de မမမရှိတော့ပြန်နေမိမန်ဆန်ရှိတဲ့အတွက်ကြောင့်ဆန္ဒကိုမှရှိတဲ့တက်တဘာဘာတွေကြောင်းနေပါလေကျွန်မသူကောင်းရတယ်ပဲအဲ့ဒါမူးပြတာဖြစ်လာနေတယ်လက်ဖြားချီပါတွေကျင်းလာတယ်ခြေစီပါတွေတုံးလာတယ်အဲ့ဒါဘူးပဲသူကယောဂဖြစ်ပြီးလို့ယူဆပြီးတော့ပုံပြီးကြောက်သွားတယ်အဲ့သဘောလေးရှိတယ်ဟောလေအဲ့တော့သူ့ကိုဒီ simple method လေးနော်ဒီအသက်ရှူတဲ့နည်းဟုတ်ပဲနော်ဟို breathing exercise ကိုသင်ပြီးချင်းအားဖြင့်အဲ့ယောဂလက္ခဏာသူကသက်သာမှုရှိတယ်အဲ့ဒါ anxiety management ဟောလေနောက်တစ်ခုကကြတော့လည်းပဲအခုရဆိုတော့ပြောလို့ပမာရီဆိုလို့ဆိုတော့ meditation လုပ်တာပေါ့လေအပေါ်ရအဖြစ်ပေါ့ပမာရီတည်အောင်လုပ်တဲ့နည်းကြီးနော်ဒါထွက်သက်ဝင်သက်အဲ့ဒါကိုမှတ်တဲ့နည်းပေါ့အဲ့ဒါမျိုးလုပ်တာလုပ်တဲ့နည်းကြီးရှိပါတယ်နောက်ပြီးတော့ mindfulness ဆိုတာကအခုတက်ရှိအခြေအနေပေါ့လေဖြစ်နေတာနဲ့အရင်ပေါ်လာတဲ့ကိုယ်မှာရှိတဲ့သူအမတန်အစိုးရလွန်ကဲနေတဲ့စိတ်တွေကကိုယ့်ရဲ့ thoughts တွေကလုပ်နေတာပါပဲကိုယ့်ရဲ့စိတ်ကပဲဖန်တီးနေတာတကယ်တမ်းတော့အပြည့်မဖြစ်တဲ့ဟာဆက်မှုရှိမှရှိမယ်ဆိုရင်ဟာဘူးပိုင်းရနိုင်တဲ့ mindfulness ဆိုတဲ့နည်းပေါ့လေအဲ့ဒါလေးတွေက basic နည်းလေးတွေပဲသူတို့လည်းပြပေးတာမျိုးပေါ့လားအဲ့ဒါမျိုးလုပ်ပေးလို့ရတယ
်ဩစတြေးလျနိုင်ငံဆစ်နီမျိုးကဆက်ယောဂအထူးကုဆရာဝန်ကြီးဒေါက်တာရေမန်တင်ဝေဖြစ်ပါရဲ့ရှင်ယူသွမှုကြောင့်စိတ်ချမ်းမာရေးကုသရတာလို့အမှတ်မမှားကြဖို့အရေးကြီးတယ်လို့လည်းသူကပြောပါရယ်စိတ်ချမ်းသာမှကိုယ်ချမ်းမာမယ်လို့ပြောကြလေရှိတဲ့အတိုင်းကိုယ့်ရဲ့ချမ်းမာရေးကိုဂရုစိုက်တဲ့နေရာမှာစိတ်ချမ်းမာရေးဘိုင်းကိုလည်းအလေးထားကြဖို့တိုက်တွန်းချင်ပါတယ်ရှင်ကျွန်မဆုမြတ်ပါပါ